မွတ်စလင်အဖွဲ့တွေဘက်ကသဘောထားကိုသိရအောင်လို့ဒီအစ္စလာမ်သာသနာရေးရာကောင်စီဌာနချုပ်ကဦးနာရွှေကိုမကြသေးခင်ချိန်ပိုင်းတုန်းကပဲကျွန်မဆက်သွယ်ပြီးတော့မေးကြည့်ခဲ့ပါတယ်နားဆင်ကြည့်ပါရှင်ဒီမြန်မာနိုင်ငံမှာ OIC ယုံဖွင့်မဲ့ကိစ္စကိုကွန့်ကွတ်ဆန္ဒပြမှုတွေကလည်းရှိနေတယ်အခုဒီအစိုးရကလည်းအခုဆိုရင်တရားဝင်ထုတ်ပြောလိုက်ပြီပေါ့နော်ဒီယုံခံဖွင့်ဖို့ကိစ္စကိုဖွင့်ခွင့်မပြုဘူးဆိုတာကိုပြောလိုက်ပါတယ်ဆိုတော့ဦးဝနာရွှေတို့လို့ဒီမြန်မာနိုင်ငံထဲမှာရှိတဲ့မွတ်စလင်အသင်းအဖွဲ့တွေအနေနဲ့အခုဒီ OIC ယုံခံလာဖွင့်ဖို့အစီအစဉ်နဲ့အပေါ်မှာဦးဝနာရွှေတို့ရဲ့နားလည်မှုကဘယ်လိုရှိပါသလဲ
OIC နဲ့ပတ်သက်လို့ပြောရရင်ဗတ်တက်ကတော့ OIC နဲ့ကျွန်တော်တို့အဖွဲ့ချုပ်တွေနဲ့အဆက်အသွယ်မရှိဘူးပေါ့နော် OIC ဆိုတာသိတဲ့အတိုင်းပဲသူကအစ္စလာမ်နိုင်ငံ58နိုင်ငံနဲ့ဖွဲ့ထားတဲ့ဖွဲ့ဖြစ်တယ်အစုအလီနဲ့ဖွဲ့ထားတဲ့ဒီဖွဲ့ဖြစ်တဲ့အတွက်အင်္ဂလိပ်အဖွဲ့တွေနဲ့တော့အဆက်အသွယ်မရှိဘူးဒီနိုင်ငံကနိုင်ငံတော်အစုအလီနဲ့ဆက်သွယ်ဆောင်ရွက်တဲ့ကိစ္စဖြစ်ပါတယ်အဲ့နိုင်ငံတော်အစုအဝေးနဲ့ဆက်သွယ်ဆောင်ရွက်တဲ့ကိစ္စကလည်းအဲလိုအနေနဲ့အသေးစိတ်မသိပါဘူး။ရေဘူးကကြားရတာတော့လူမှုထောက်ကူပြုလုပ်ငန်းတွေလုပ်မယ်ဆိုလို့အဲဒီတော့ဟိုဒီလူမှုထောက်ကူပြုလုပ်ငန်းလူမျိုးမျိုးပါလာမျိုးတွေလုပ်မယ်ဆိုရင် OIC မှမဟုတ်ဘဲဖွဲ့စည်းပုံဆိုအဲလိုကကျူးကျူးပါပဲ။ဒါအန်ကျူရဲ့သဘောထားပေါ့လေ
။အခုအချိန်ဒီမှာဦးနာရွှေတို့အနေနဲ့ရော OIC ယုံဖွင့်ဖို့မဖွင့်ဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်စေချင်ပါလဲရှင်
။အဲကျွန်တော်တို့ဖြစ်စေချင်တဲ့အားတော့ဒီ OIC လုံးလာဖွင့်တာနဲ့ပတ်သက်လို့ OIC မှမဟုတ်ဘူးဗောနော်နိုင်ငံကအဖွဲ့အစည်းတွေကကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကိုလူမျိုးမျိုးပါမျိုးအကူအညီပေးမယ်ဆိုရင်ကျွန်တော်တို့ကပြုစုပါတယ်ဒါပေမဲ့တစ်ခုရှိတာဗောနော်ဘာလဲဆိုတော့ကျွန်တော်တို့ချင်းရှိနေတဲ့ဒီနိုင်ငံအတွက်မှာကျွန်တော်တို့ရှိနေကြတဲ့ဘာသာတစ်ခုနဲ့တစ်ခုလူမျိုးတစ်ခုနဲ့တစ်ခုအေးချမ်းစွာနေနေတဲ့အခြေအနေပြည့်ရွေးမယ်ဆိုရင်တော့ကျွန်တော်တို့ကတမျိုးတော့မလိုလားဗော
ဟုတ်ကဲ့အခုဒီဗုဒ္ဓဘာသာတွေဗောနော်အဓိကဒီOIC ယုံလာဖွင့်မဲ့ကိစ္စအပေါ်မှာအကြီးအကျယ်ဒီဆန့်ကျင်တာတွေလည်းရှိနေပါတယ်ဆိုတော့ဒါဟာဒီအစ္စလာမ်တွေကိုဆန့်ကျင်တယ်လို့ရောယူဆပါသလားဘယ်လိုမျိုးထင်ပါလဲရှင
်အဲ့ဒီခါပဲပြောရတာဒီလိုလေဒီလူတယောက်လူတစ်စုလောက်တာနဲ့ကျွန်တော်တို့ကလူတစ်မျိုးပါတစ်ခုကိုကော့ချက်ချာဆိုပြောဖို့တော့ဖြစ်တယ်ဘာဖြစ်လို့လဲဆိုတော့မနေ့ကပဲကျွန်တော်တို့လေရန်ကုန်တိုင်းဥက္ကဋ္ဌဆရာတော်အပေါင်းအကိုင်းပေါင်းဆုံးဥက္ကဋ္ဌဆရာတော်တွေနဲ့ကျွန်တော်တို့နဲ့တွေ့ဆုံပြီးဆရာတော်တွေနဲ့ဒီအကြောင်းနဲ့ကျွန်တော်တို့ကြည်ကြည်လည်လည်ရှိဒီကိစ္စလေးတွေမဟုတ်ဘူးယင်ကိစ္စလေးမှာလဲကျွန်တော်တို့အစ္စလာမ်ဘာသာရေးအဖွဲ့ကောင်းဆောင်နေနေတဲ့ဒီမှာဗုဒ္ဓဘာသာကြီးခဲ့ပေါ့နော်ဆရာတော်ကြီးတွေနဲ့အများအထီးတွေ့မှုရှိပါတယ်ကျွန်တော်တို့ကမှနားလည်မှုလည်းရှိပါတယ်ဒါပေမဲ့အားလုံးကဒီနားလည်မှုကမသက်ရောက်ဘူးပေါ့နော်တနိုင်ငံလုံးမှာကျွန်တော်တို့ဒီဘာသာရေးအကြီးခဲတွေတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်လို့လူတိုင်းတော့မရှိဘူးပေါ့အဲ့လိုရှိအောင်လဲကျွန်တော်တို့ကကြိုးစားတော့ပါမယ်
ဟုတ်ကဲ့ဦးနာရွှေအခုလိုမျိုးဖြည့်ချပေးတာကျေးဇူးပါရှင်